မြန်မာနိုင်ငံမှာအကြမ်းဖက်မှုမျိုးစုံကိုချက်ချင်းရပ်ဆိုင်ဖို့အာဆီယံအစိုးရများရဲ့လူ့ခွင့်ရေးကော်မရှင် AICHR ရဲ့တောင်းဆိုချက်မှာဖိလစ်ပိုင်နိုင်ငံလည်းပူးပေါင်းတောင်းဆိုလိုက်ပါတယ်။အင်ဒိုနီးရှား၊မလေးရှား၊စင်ကာပူ၊ထိုင်းနိုင်ငံတို့နဲ့အတူဖိလစ်ပိုင်ကလည်းပါဝင်ပြီးဇူလိုင်လ31ရက်နေ့ကထုတ်ပြန်လိုက်တာဖြစ်ပါတယ်။အာဆီယံကငြင်းငြင်းချမ်းချမ်းတွဲဆုံဆွေးနွေးကြဖို့တောင်းဆိုတာကိုလစ်လျူရှုပြီးဇူလိုင်လ25ရက်နေ့မှာ NLD အမအုပ်ချုပ်တရားတော်ထင်ရှားတဲ့ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူဦးဂျင်မီကိုအောင်သူရဇော်နဲ့ကိုလာမျိုးအောင်တို့ကိုကွပ်မျက်ခဲ့ပြီးတဲ့နောက်အာဆီယံအစိုးရများရဲ့လူ့ခွင့်ရေးကော်မရှင် AICHR ကအခုလိုကြေညာချက်ထုတ်ပြန်ခဲ့တာပါတက်ကြွလှုပ်ရှားသူတွေအပေါ်ကွပ်မျက်တာကိုကြေညာချက်ကပြင်းပြင်းထန်ထန်ရှုံချလိုက်ပြီးစိတ်ထင်သလိုဆက်လက်ကွပ်မျက်မှာကိုချုပ်တီးဖို့တိုက်တွန်းထားပါတယ်ဒါအပြင်ထင်သလိုဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုလုပေးပြီးငြိမ်းချမ်းစွာအပြေရှာရေးအတွက်အပြုသဘောဆောင်တဲ့ပါတီအားလုံးနဲ့တွေ့ဆုံဆွေးနွေးရေးမှာပါဝင်ဖို့AICHR ကစစ်ကောင်စီကိုဆော်ဩလိုက်ပါတယ်ဒီမိုကရေစီပြုပြင်ပြောင်းလဲတဲ့ဖြစ်စဉ်ကိုချက်ချင်းပြန်သွားဖို့လဲကြေညာချက်ကတိုက်တွန်းထားပြီးလူ့ခွင့်ရေးနဲ့အခြေခံလူ့ခွင့်ရေးတွေကိုအကာအကွယ်ပေးမြင့်တင်ဆောင်ရွက်ဖို့လဲအာဆီယံအစိုးရများရဲ့လူ့ခွင့်ရေးကော်မရှင် AICHR ရဲ့မြန်မာနိုင်ငံစစ်ကောင်စီကိုကြေညာချက်ထုတ်ဖော်ပြောဆိုထားပါတယ်ခင်ဗျာ